Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်ဇူလိုင်လ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမရှင်ဗုဒ္ဓဘူးညအတွက်သရရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့စစ်ကောင်စီဘက်ကနေပြီး2020ရွေးကောက်ပွဲရလက်ပြက်ပြဲကြောင်းကြေညာလိုက်တဲ့အပေါ်မှာတရားမျှတမှုမရှိကြောင်းဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့တိုင်းရင်းသားပါတီတချို့ကဝေဖန်သုံးသပ်လိုက်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားဘယ်လိုရှိပါသလဲ
။အဲ့လိုပဲဖြစ်တာဟာလုံးဝတရားမျှတမှုရှိပြီပေါ့နော်။နောက်2020ရွေးကောက်ပွဲမှာရဲစင်းမှားတာတွေတရားမကျူးကျင့်တာတွေရှိကောင်းရှိခဲ့ဆိုတဲ့လို့တနေငါလုံးအတိုင်းအတာရထွက်ပေါ်လာတဲ့မျက်ရက်လက်ကအ
များ SNL ရဲ့အထွေထွေအတွေ့အမှုဦးဆိုင်လိုက်ပါရှင်ဒီအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်ဝန်မိုးများရေကြီးပြီးတော့လူထောင်နဲ့ချီအရေးပေါ်ရွှေ့ပြောင်းနေရတဲ့အခြေအနေရေကြီးရေရှမ်းဖြစ်နေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ်ကာလအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာနောက်မကွေးဂန်ဂော့ထီလင်းဘတ်နဲ့ချင်းပြည်နယ်ကံပတ်လက်မင်းတက်က PDF တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေအကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူလူလူနဲ့ကျမ်းမာရေးဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့အားကစားခန္ဓာစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ဗုဒ္ဓဘူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒိုးလာနေတဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းမှုတွေမှာနိုင်ငံတကာအတိုင်းအဝန်ကပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကပြောဆိုတဲ့အကြောင်းဒီကနေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်။ဒေသတွင်းအရှိတောင်အခြားနိုင်ငံတွေရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရဲ့ COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာပိုမိုပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်နေတဲ့အကြောင်းဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်မနေ့ကပြောခဲ့တာကိုသတင်းစာတွေမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဆက်အနာသိပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဘယ်ပေါင်းစုံကအကြက်တဲတွေကြုံနေရကြမှာပဲ COVID-19 တတိယလိုင်းကူးစက်မှုဒဏ်ကိုပါပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်။အောက်ဆီဂျင်ပြတ်ပြီးတည်ဆုံးသူတွေလည်းနေစဉ်လိုရှိနေတာပါ။စစ်ကောင်စီကတော့အောက်ဆီဂျင်ပြတ်လက်မှုမရှိသေးဘူးအတွက်ပြည်ပကတင်သွင်းခွင့်ပြုတာအပအဝင်နီလန်ပေါင်းစုံနဲ့လုပ်နေတယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းတာမန်လူလူကြားမှာတော့အောက်ဆီဂျင်ဘူးရှာရတာကုန်သွားတဲ့အောက်ဆီဂျင်ဘူးတွေကိုအချိန်အကြာကြီးတန်းစီစောင့်ပြီးဖြည့်ရတာအောက်ဆီဂျင်ကွန်စင်ထရေတာဆက်တွေအရေးကြီးရှာဖွေပြီးဈေးကြီးပေးဝယ်နေရတာတွေကိုနေ့စဉ်တွေ့နေရပါတယ်။ဒါ့အပြင်ကိုဗစ်ကူးစက်ခံရသူလူနာတွေကိုဆရာဝန်တွေကတောက်ဖို့ပြောတဲ့ဈေးတွေထိုးဈေးတွေခန္ဓာကိုယ်တွင်းအောက်ဆီဂျင်ပမာဏကိုတိုင်တဲ့အောက်ဆီမီတာလေးတွေစသည်အပြင်လိုအပ်တဲ့ဈေးတွေနဲ့ပစ္စည်းတွေအားလည်းရှာပါနေပြီးပြည်ပကနေတင်သွင်းကြတဲ့အခါမှာလည်းအကောက်ခွန်ဌာနကအလွယ်တကူထုတ်ပေးတာကြောင့်ရက်အတော်ကြာပြီးမှရကြပါတယ်။ကိုဗစ်ကူးစက်ခံရသူလူနာအများပြားဟာဈေးရုံဈေးကန်းတွေကိုဗစ်စင်တာတွေမှာတက်ပြီးစောင့်ရှောက်မှုခံယူဖို့မရကြတာကြောင့်နေအိမ်တွေမှာပဲကိုနီးကိုဟန်နဲ့တက်တာပျောက်ကင်းအောင်လုပ်နေကြရပါတယ်။နိုင်ငံတော်မှာစစ်တပ်နဲ့ရဲကလူငွေတင်းကျပ်ပြီးပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတယ်လို့ကိုဗစ်တတိယလိုင်းအန်ဒရီလည်းရှိနေတဲ့ကြားမှာပဲဆက်ရနာသိမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။ဒီကနေ့ရန်ကုန်တင်ငန်းကျုံသူဝနအရက်မှာရန်ကုန်တက္ကသိုလ်ကျောင်းသားများတမကတက္ကသိုလ်တပည့်စစ်ကျောင်းထွက်ပြီးတက္ကသိုလ်ကျောင်းသားလူငယ်တွေကျွေးကြော်ဆန္ဒပြခဲ့ကြပါတယ်။အင်္ဂါနေ့ကမန္တလေးမြားတောင်တပည့်စစ်ကျောင်းကိုစစ်တပ်ကပြစ်ခတ်ထုခွဲခဲ့တာကြောင့်ပြည်သူလူတွေကိုအောက်မေ့ဂုံပြူတဲ့ဆန္ဒပြပွဲလည်းဖြစ်တယ်လို့ပအဝင်သူတွေကပြောပါတယ်။မြားတောင်တပည့်စစ်ကျောင်းဟာမနေ့ကအကြမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့ဒီကနေ့ဆက်ပြီးထွက်ခဲ့ပါတယ်။မနေ့ကစစ်တပ်ကပြစ်ခတ်ပြီးဖမ်းဆီးသွားသူတွေကတေဆုံးသွားသူတွေရှိခဲ့တယ်လို့ဆန္ဒပြပွဲဦးဆောင်သူတူကပြောထားပါတယ်။နေ့စဉ်မပြတ်လို့ဆန္ဒပြပွဲတွေရှိနေတဲ့မကွေးတိုင်းမြန်မြို့နယ်၊ကချင်ပြည်နယ်ဖားကန်းမြို့နယ်၊တနင်္သာရီတိုင်းကဒဝယ်နဲ့လောင်းလုံးမြို့နယ်၊စကိုင်းတိုင်းကကလေးစလင်းကြီးနဲ့ရင်းမာပင်မြို့နယ်စတဲ့နေရာတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။အိန္ဒိယအာဏာပိုင်တွေထိန်းသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးခွာလွန်နေသူတွေအားလုံးကိုပြန်လည်ပေးဖို့လူအခွင့်ရေးဆောင်ကြည့်လာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံထွက်ပြေးလာသူမျိုးသမီး2ဦးမနေ့ပူပြည်နယ်မှာထင်းသိမ်းခံရခြင်းအတွင်းဒီနှစ်ဇွန်လကသေဆုံးခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့လဲ HRW ကတောင်းဆိုပါတယ်။ သူတို့ရဲ့အသက်ဘေးနဲ့လွတ်လပ်မှုကိုချိန်ချောက်ခံရလို့ထပ်ပြေးလာကြတဲ့မြန်မာနိုင်ငံကလူတွေကိုအိန္ဒိယအနေနဲ့ဖမ်းဆီးတာသူတို့အခွင့်အရေးကိုချိုးဖောက်တာတွေမလုပ်သင့်ဘဲအကာအကွယ်ပေးသင့်ပါတယ်လို့ HRW အဖွဲ့ရဲ့တောင်အောင်ဆဒေသဆိုင်ရာညွှန်ကြားရေးမှူးမီနက်ရှိဂန်ဂူလီကပြောပါတယ်အသက်46နှစ်အရွယ်မတ်မြင့်နဲ့အသက်40အရွယ်မူခိုင်တို့မနီပူပြည်နယ်ကခရင်စည်းုံတစ်ခုမှာကိုဗစ် -19 ရောဂါနဲ့ဇွန်လကကွယ်လွန်သွားခဲ့တဲ့ဖြစ်ရပ်ကို HRW ကအထူးထောက်ပြပြောဆိုထားပါတယ်ဒီရုံကီးသွားထောက်ထားတွေမှာပါပဲအိန္ဒိယနိုင်ငံတွင်ဝင်ရောက်ခဲ့တဲ့အတွဲဆိုပြီးမန်းမြင့်နဲ့မူခိုင်တို့အပါအဝင်မြန်မာနိုင်ငံသား29ယောက်ကိုနိုင်ငံသားဥပဒေနဲ့မတ်လ30ရက်နေ့မှာဖမ်းဆီးခဲ့တာပါအဲဒီနောက်သူတို့ကိုခရိုင်တရားရုံးရဲ့ထိသိမ်းမှုအောက်မှာထားခဲ့ပါတယ်မန်းမြင့်နဲ့မူခိုင်တို့အပြင်းထန်နာမကျန်းဖြစ်လာတဲ့အခါကျမှသာသူတို့ကိုဆေးရုံတစ်ခုမှာတင်ပေးခဲ့တယ်လို့မဏိပူအခြေဆိုင်လူအခွင့်အရေးတတိပေးအဖွဲ့ကပြောပါတယ်သူတို့နှစ်ဦးဟာဆေးရုံတက်ပြီး3ရက်အကြာမှာပဲကွယ်လွန်သွားခဲ့ကြတာပါမနီပူမှာထိန်းသိမ်းခံရသူတွေကနောက်ထပ်73ယောက်ထက်မနည်းလဲကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ HRW ကပြောပါတယ်။ဖေဖော်ဝါရီလတနေ့မှာစစ်တပ်ကအနာသိမ်းပြီးတဲ့နောက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေကြောင့်အိန္ဒိယနိုင်ငံမှာထွက်ပြေးသွားသူခန့်မှန်းကြီး 16,000 လောက်ရှိတယ်လို့ HRW ကပြောပါတယ်။အဲဒီထဲမှာလွတ်တော်အမတ်တွေ၊ဆိုရဝင်တန်းတွေ၊စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊လူအခွင့်အရေးလှုပ်ရှားသူတွေပါပြီးမြန်မာနိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမနီပူမီဇိုရန်နာဂါလန်နဲ့အာရူနာချောပရဒက်စ်ပီနယ်တွေမှာပုံအောင်ခိုလုံနေကြတယ်လို့ HRW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာနောက်နေ့ကျင်းပမဲ့သမ္မတတန်ဝဲရွေးကောက်ပွဲတွေကိုဝင်နှောက်ဖို့ရုရှားကလုပ်နေပြီလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်
။ I think we also need to take on the rampant disinformation.is making it harder and harder for people to access
the system. ဒီနေ့တလေရဖို့ပို့ပို့ပြီးခက်ခဲလာသေးတယ်။မမှန်သတင်းတွေအကြီးအကျယ်ဖြန့်နေတာကိုလည်းကျွန်တော်တို့ကြိုတွယ်ဖို့လိုပါတယ်။ဒီကလူတွေအားလုံးကျွန်တော်တို့ပြင်ပေးထားတဲ့သမရထံနေစဉ်အစီရင်ခံစာတွေဒီကနေ့မှပါလာကိုကြည့်ရင်2022ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရုရှားဘာလုပ်နေပြီဆိုတာနဲ့လောက်ကျန်သတင်းတွေအကြောင်းတွေ့ရမှာပါ။ဒါဟာကျွန်တော်တို့ရဲ့အထောက်အကူအာဏာပိုင်မှုကိုတိတိတတ်တာချိန်ချောက်တာပါပဲ။အခုဘာဖြစ်နေပြီလဲကြည့်ပါဦး။သတင်းဌာနတွေကနေသတင်းအချက်တွေရယူတာတဲ့အင်တာနက်ကနေရယူရတဲ့လူကပိုများလာနေပါတယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံး ODNI မှာသမ္မတဘိုင်ဒန်ကမနေ့ကပြောခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်မှာနျူကလ িয়ার လက်နက်တွေရေနံနှင်းတွေအပြင်တခြားဘာမှမရှိပါဘူးလို့သမ္မတဘိုင်ဒန်ကပြောခဲ့တယ်လို့စီးပွားရေးဘက်မှာတကယ်အကျက်တင်းနဲ့ရင်ဆိုင်နေရတယ်ဆိုတာရုရှားကောင်းဆောင်ကသိထားတာကြောင့်လဲသူဟာအန်ဒရယ်ပူကြီးသူဖြစ်လာစေတယ်လို့သမ္မတဘိုင်ဒန်ကပြောခဲ့ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31kHz 93.9 5.32kHz 98kHz 5.55 တို့ဖြင့်စနစ်တရင်းတွေမှာ5လက်မီတာ190kHz 1.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘော်ဒူးနေညာပိုင်းဗီအိုအမေရိကန်တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ကြောပြနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ရမှာတူညီတဲ့အခြေခံစံတမ်းမှုရှိထားမှုတွေအရေးပါပုံကိုမိမောင်းထုတ်ပြလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးပထမဆုံးအိန္ဒိယရောက်လာတဲ့ဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမယန်ဂျာယာရှန်ကာနဲ့ဒီနေ့နယူးဒေလီမြို့တော်မှာတွေ့ရမှာအခုလိုပြောလိုက်ပါတယ
်။ There is a greater imperative.than ever
အထူးသဖြင့်အခြေခံခံယူချက်တွေအခြေခံစံတမ်းပို့တွေအခြေခံကျိုးစီးပွားတွေတူညီတဲ့နိုင်ငံတွေအကြားမှာပူးပေါင်းညီနိုင်ဆောင်ရွက်မှုတွေကထင်ရတာကအများကြီးပိုအသက်တမျှအရေးကြီးတာတွေရှိနေပါတယ်ဂျာကအမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာလက်တွေ့အသေးစားဖြစ်ခဲ့တာပါလို့ပြောသွားတာပါဝန်ကြီးဘလင်ကန်အနေနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုနှစ်တည်းရဲ့အလေးထားပြောခဲ့ချိန်မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျာရှန်ကာဘက်ကလည်းအကျန်းဖတ်မှုကမ္ဘာကယောဂါနဲ့ရာသီဥတုပြောင်းလဲမှုစတဲ့စင်ခေါ်ချက်တွေကိုနင်းနီးကက်ကက်ပူပေါင်းဆောင်ရွက်ရေးမိမောင်းထုတ်ပြခဲ့ပါတယ်။ဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့လည်းဒီနေ့နောက်ပိုင်းဆက်တွေ့ပြီးတရုတ်ဩဇာလျှော့ချရေးအင်ဒိုပစိဖိတ်မဟာမိတ်ဖြစ်မှုပိုခိုင်မာရေးဆွေးနွေးဖို့ရှိတဲ့ဝန်ကြီးဘလင်ကန်အနေနဲ့မနေ့ကအိန္ဒိယကိုရောက်ခဲ့ပြီးဒီနေ့နောက်ပိုင်းမှာကူဝေးကိုဆက်ထွက်ဖို့ရှိနေပါတယ်။ဩစတြေးလျအကြီးဆုံးမြို့ဆစ်ဒနီမှာအသွားလာပိတ်ဆို့ကန့်သတ်လောက်ဒေါင်းချမှုနောက်တစ်လထပ်တိုးလိုက်ပါတယ်။ဒေါက်တာကိုဗစ်မျိုးကွဲတဲ့ကူးစက်တာများလာပြီးလူရင်၅သန်းရှိတဲ့စစ်နီမျိုးကြီးမှာဒီနေ့ပိုးတွေ့သူစ189ဦးစံချိန်တင်တွေ့ခဲ့ပြီးစုစုပေါင်း1500ကျော်ရှိလာချိန်မှာပြီးခဲ့တဲ့လ26ရက်နေ့ကလော့ဒ်ဒေါင်းချခဲ့တာကိုအခု7လဩဂုတ်28ရက်အထိသက်တမ်းတိုးလိုက်တာပါ။တစ်ချိန်တည်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့မ မနေ့အင်္ဂါနေ့တရက်ထဲမှာပဲကိုဗစ်ကြောင့်တည်ဆောက်သူ 2,000 ကျော်ရှိခဲ့ပြီးတနေ့လဲကူးစက်သူပေါင်း 4,000 ကျော်အထိတိုးလာခဲ့ပါတယ်။အင်ဒိုနီးရှားမှာဆုသူပေါင်းကူးစက်သူ 3,000 ကျော်လာနေပြီးသေဆုံးသူကလည်း 16,000 ကျော်ရှိလာနေချိန်မှာကျန်းမာရေးပညာရှင်တွေကတော့လက်တွေ့အမှန်တကယ်ဒီချက်အများကြီးပိုများနိုင်တယ်လို့သုံးသပ်ထားကြပါတယ်။တောင်ကိုရီးယားမှာလည်းလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ 1,896 ရောက်ထပ်တိုးလာတာကြောင့်ကူးစက်သူစုစုပေါင်း 2,000 ပါရှိလာနေပြီးသေဆုံးသူပေါင်းကလည်း 2,000 ကျော်လာနေပါပြီ။တရုတ်နိုင်ငံမှာလည်းနိုင်ငံခြေပိုင်းကျန်းစုပြည်နယ်မှာနောက်ထပ် 48 ဦးကိုဗစ်ပိုးတွေ့ပြီးပြည်နယ်အပြင်ထပ်သူတွေအနေနဲ့ကိုဗစ်ပိုးမရှိကြောင်းလွန်ခဲ့တဲ့48နာရီအတွင်းစစ်ဆေးထားတာပြဖို့အမိန့်ချလိုက်ပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပစာဒေသမှာရေကြီးနေတာနဲ့မျှဘာလူးခါလီဒုက္ခတဲ့စခန်းမှာလည်းဒီနေ့ရေတွေဖြည့်ပြီးနေအိမ်တွေထဲထိဝင်နေတဲ့ရေတွေကိုတက်နိုင်တဲ့မျှရှင်းထုတ်ပြနေကြရပါတယ်။ဇူလိုင်လ29ရက်အင်္ဂါနေ့ကတော့မုတ်တုံမိုးအပြင်းထန်ရွာတာကြောင့်ဒုက္ခသည်စခန်းတွေမှာရေကြီးပြီးမြေပြိုတဲ့အတွက်ကလေးငယ်တွေပါဝင်ရိန်ဂျာဒုက္ခသည်6ယောက်တည်းမှနေသေဆုံးခဲ့ပြီးအများပြထင်အားရခဲ့ပါတယ်။ရိန်ဂျာဒုက္ခသည်တွေဟာတောင်ကုန်းတွေပေါ်မှာတောင်ဆောင်းတွေပေါ်မှာအများဖြင့်ဝါးတွေပလတ်စတစ်အကာရံတွေနဲ့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာနေထိုင်ကြရတဲ့အပြင်ရေကြီးတာကြောင့်နေထိုင်ရေးမှာပိုပြီးဒုက္ခရောက်နေကြရပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တကနယ်မြေရှင်းလင်းရေးလုပ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပစာဒေသကိုထွက်ပြေးသွားတဲ့ရိန်ဂျာမွတ်စလင်ဒုက္ခသည်ရေအတွက်တသန်းနီးပါးရှိမယ်လို့ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကခန့်မှန်းထားပါတယ်။အဲဒီဒုက္ခသည်တွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့ခေါ်တဲ့ကောက်ဆက်စ်ပစာခရိုင်ကဒုက္ခသည်စခန်းတွေမှာစုပြုံပြီးချက်တဲစွာနဲ့နေထိုင်နေကြဆဲဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့ရိန်ဂျာလို့ခေါ်ဆိုတာကိုတိမှတ်မပြုဘဲရိန်ဂျာဆိုတာမရှိဘူးလို့တော့မှအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားဖူးပါတယ်။အမေရိကန်နာမည်ကြီးဂျင်မာမေဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကြောင့်အိုလံပစ်တူးချင်းအမျိုးဆုံးပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။ဂျင်မာမေဆီမွန်ပိုင်းစနေနဲ့မနေ့ကဂျွန်ပြည်ယာမှာအရှိန်မထိန်နိုင်မဲ့အရှိအနှဲငယ်ငိုက်ချသွားပြီးမှအသင်းလိုက်နောက်ဆုံးဖိုင်နယ်ဘောလီပွဲကနေနှုတ်ထွက်ခဲ့ပြီးအခုလိုကြေညာချက်ဒီနေ့မနေ့ထုတ်ပြန်လိုက်တာပါ။အရင်တော့အများရန်အကောင်းဆုံးရှင်ပြန်နေခဲ့တဲ့အသက်24နှစ်အရွယ်ပိုင်းစနေနဲ့နေ့စဉ်ဆေးဆစ်ချက်ယူပြီးမှရှေ့ဘက်တူးချင်းဘောလီပွဲတွေမှာဆက်ကစားမကစားဆုံးဖြတ်သွားမယ်လို့လည်းဆိုထားပါပဲ။မနေ့ကတော့အသင်းလိုက်ပြိုင်ပွဲမှာသူဆက်မကစားနိုင်ခဲ့တာကြောင့် American ဂျင်မာအသင်းနဲ့ရုရှားကိုရှုံးပြီးဒုတိယဆင့်ငွေတသိတာရခဲ့ပါတယ်။ပြည်ထင်ကတော့ခြေတသိရခဲ့ပါတယ်။အခုလိုအချိန်မှာအနိုင်ရှုံးတဲ့နိုင်ငံရေးမတူညီမှုတွေကိုပါဘေးဖယ်ထားပြီးနိုင်ငံသီးသီးကအိုလံပစ်ပွဲဆင်နွှဲနေရမှာ American ရဲ့ Nuclear ပြဿနာတက်နေတဲ့ Iran နိုင်ငံရဲ့ Basketball အသင်းတို့ဒီနေ့ရှင်ပြန်ခဲ့ပြီး American ကအနိုင်ရခဲ့ပါတယ်။ပွဲပြီးမှအပြန်အလှန်လက်သွဲနှုတ်ဆက်အားကစားစိတ်သက်တူညီမှုနဲ့ရှင်ပြိုင်ခဲ့ကြပါတယ်။ American Basketball အသင်းနီးပြား Greg Popovich ကအားကစားစိတ်သက်နဲ့မတူညီမှုတွေကိုကြော်လွှားသွားနိုင်တာကိုလက်တွေ့ပြလိုက်တာပါလို့ Tokyo Olympic ပွဲမှာ2000အရပြောခဲ့ပါတယ်ခင်ဗျာ
။ဇူလိုင်လ28ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သောရရှင်တွေကိုမြန်မာနိုင်ငံတဝမ်းဖြစ်ပျက်နေတဲ့နောက်ဆုံးရအခြေအနေသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စီအောင်ချိုရီကောင်စီကနေ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်လိုက်တာဟာတရားမျှတမှုမရှိကြောင်းနဲ့ဒီလိုမျိုးပယ်ဖြတ်တာဟာဥပဒေနဲ့မညီကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကဝေဖန်လိုက်တယ်လို့ရခိုင်မျိုးသားပါတီ AMP ဘက်ကလည်းဒီကြေညာချက်ကြောင့်မြန်မာပြည်ရဲ့နိုင်ငံရေးရှုပ်ထွေးမှုဟာပိုမိုဆိုးဝါးလာကြောင်းထုတ်ပြန်လိုက်ပါတယ်။ရန်ကုန်ကလာတဲ့ရွေးကောက်ပွဲရလဒ်ပယ်ဖြတ်မှုနဲ့နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်။
စစ်ကောင်စီကခန့်နာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ရှမ်းတိုင်းသမ္မတဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့အထွေထွေတွင်းရင်မှူးဦးစန်းလေးကဒီကြေညာချက်မှာတရားမျှတမှုမရှိကြောင်း VOA ကိုအခုလိုပြောပါရစေ။တ
ူတူပြောရင်တော့အဲ့လိုပယ်ဖျက်တာဟာလုံးဝတရားမျှတမှုမရှိဘူးပေါ့နော်။နောက်2020ရွေးကောက်ပွဲမှာမဲပြဲမှားတာတွေတရားမဲ့ကျူးကျင်တာတွေရှိကောင်းရှိခဲ့ပေမဲ့လို့တနင်္ဂနွေလုံးအတိုင်းအတာရထွက်ပေါ်လာတဲ့မဲရလက်ကအများပြည်သူလူထုရဲ့ဆန္ဒကိုကိုယ်ကကြည့်တယ်လို့ကျွန်တော်ယုံကြည်တယ်။နောက်ရေကောက်ပွဲဆိုင်ရာအငင်းပွားမှုတွေတရားမဲ့ကျူးကျင်မှုတွေရှိခဲ့ရင်တော့မှာပဲဥပဒေနဲ့ကြီးခုံရုံးဖွဲ့ပြီးတော့ဖြေရှင်းဆောင်ရွက်ခွင့်ပေးရမယ်။အခုတော့ဥပဒေတိုင်းဆောက်လဲခွင့်ပြီးဖြေရှင်းခွင့်တွေပေးပေးရေကောက်ပွဲတစ်စုံလုံးကိုတင်းကျုံပယ်ဖြစ်လိုက်တာဟာဒါဥပဒေနဲ့မညီဘူး။မဲပြေးခဲ့တဲ့လူတွေရော ဒီကောက်ပွဲဝင်ခဲ့တဲ့ကုသလေတွေကနိုင်ငံစီးနင်းပြူရရောက်တယ်လို့မြင်နေကြတယ်
လက်တလောအချိန်မှာမြန်မာနိုင်ငံဟာဘက်ပေါင်းစုံအချက်တွေနဲ့ကြုံတွေ့နေရပြီးဆက်အနာရှင်ပားပြောက်ရေးဆောင်ရွက်နေတယ်လို့ကိုဗစ်တတိယလှိုင်းကိုလည်းတိုက်ဖြတ်ဖို့လိုအပ်နေကြောင်းဒီနှစ်ခုကိုဆောင်ရွက်ရမှာတက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပြည်သူကိုမျက်နှာမူဆောင်ရွက်စေလိုကြောင်းဦးစန်းလေးကဆက်ပြောပါတယ်
။ကြာရှုံးနိုင်ငံဖြစ်နေတဲ့ကျွန်တော်ဗမာပြည်အတွက်ကအာဏာရရှိရေးဆိုတာတက်ကိုကိုဗစ်ဆိုတဲ့ဘုံရံသူဝိုင်းတိုက်ဖို့ကအားလုံးမှာတောင်းရှိပါတယ်။တစ်ခါမှကျွန်တော်တို့မလိုလားတဲ့အာဏာရှင်ဒီနေ့ပပျောက်ရေးနောက်တစ်ခါမှာကယောဂကင်းရှင်းပပျောက်ရေးဆိုတော့အချိန်နဲ့တပြိုင်တည်းသူပေါင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျာကျွန်တော်ကဗက်တစ်ခုတည်းကိုပဲအားကိုက်လိုက်တာနဲ့အခြားတစ်ခါမှာမလိုလားအတဲ့စိုးကျိုးတွေချီရှင်းလို့မရနိုင်တော့အောင်ဝင်လာနိုင်ပါလေအဲ့တော့လူထုမပျက်စီးဖို့အတွက်လူထုလုံးဝမပါဖို့အတွက်ကိုကျွန်တော်တို့အဓိကထားအာရုံစိုက်ပြီးလုပ်ဖို့လိုအပ်ပါတယ
် SNL Party က2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်52ဦးအနိုင်ရပြီးတတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါတယ်။လက်ရှိယူကော့ပွဲကော်မရှင်ရဲ့2020ယူကော့ပွဲရလဒ်ပယ်ဖြတ်ကြောင်းထုတ်ပြန်ချက်မှာယူကော့ပွဲကျင်းပတဲ့မျိုးနွယ်ပေါင်း315မျိုးနွယ်ကမဲစင်းတွေကိုစစ်ဆေးကြည့်တဲ့အခါမဲမဲသမားမှု17တန်းကျော်တရှိခဲ့ကြောင်းနဲ့အရင်ယူကော့ပွဲကော်မရှင်ဟာဥပဒေနီးဥပဒေတွေကိုဖောက်ပြက်ခဲ့တာကိုတွေ့ရကြောင်းစည်ရင်းစရားနဲ့ကွာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့မြန်မာနိုင်ငံဟာ2020ယူကော့ပွဲအလွန်မှာနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူအပြုသဘောဆောင်တဲ့နိုင်ငံရေးအခြေအနေကနေအလုံးစုံပြည်ထောင်ရေးစီကိုဥတီနေကြောင်းနဲ့ယူကော့ပွဲရလဒ်ကိုပယ်ဖျက်လိုက်တာနိုင်ငံရေးအချက်တွေကိုပုံမဆိုးဝါးသွားစေနိုင်ကြောင်းကြေညာချက်ထုတ်ပြန်လာပါတယ်။ဒီနိုင်ငံရေးရှုပ်ထွေးအချက်တွေကလွတ်မြောက်ပြည်သူစံနာနဲ့အညီနိုင်ငံရေးအခင်းကျင်းသစ်တွေရဲ့ပေါ်ဆောင်ရေးကိုလည်းတိုက်တွန်းထားပါတယ်။ဒီလိုနိုင်ငံရေးအခင်းကျင်းသစ်ကိုနောက်ထပ်ယူကော့ပွဲတရက်ကျင်းပရုံနဲ့အကောင့်တွေဖော်နိုင်မှာမဟုတ်ကြောင်းလည်း ANP ပါတီဥက္ကဋ္ဌဦးတာထွန်းလာကအခုလိုပြောပါတယ်
။ဥက္ကဋ္ဌနိုင်ငံရေးမှာရှုပ်ထွေးတဲ့အခြေအနေကဘုံဘုံဆိုးရတဲ့အခြေအနေတခုကိုရောက်နေတယ်လို့ကျွန်တော်တို့ဖုံးသက်တယ်အဲ့ဒါကြောင့်ယူကော့ပွဲနောက်တစ်ခုလုံးဝမလုပ်ဘူးဆိုတာထက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာယူကော့ပွဲတခုထက်လုံးဝဆိုရင်ပြင်းရင်တဲ့နိုင်ငံရဲ့အခင်းကျင်းတရက်မဖြစ်နိုင်လေရှိဖို့လိုတယ်ယူကော့ပွဲနောက်တစ်ခုလုံးဝဆိုတာကတော့လောလောဆယ်အခြေအနေမှာတော့ကလုံးဝဖြစ်နိုင်ချေမရှိသေးတဲ့အရှိနေလို့ပဲကျွန်တော်တို့အဲ့လိုဟုတ်ကဲ့
ANP ပါတီရဲ့ညင်ညာချက်မှာလက်ရှိပြည်သူတွေကြုံတွေ့နေရတဲ့ကိုဗစ်ရောဂါအခြေအနေကြောင့်လူသားချင်းစာနာတဲ့အခွင့်အရေးကိုအမြန်ဆုံးဆောင်ရွက်ပေးဖို့လက်ရှိပြည်သူတွေခံစားနေရတဲ့စစ်ပေးတန်းတွေကိုချုပ်နှောင်နိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ကိုလည်းတိုက်တွန်းလာပါတယ်ဖေဖော်ဝါရီလတရက်နေ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတဲ့နောက်တနည်းတွင်ရေကောက်ပွဲကျင်းပပေးမယ်လို့ညင်ညာထားပါတယ်နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ယူကော့ပွဲကျင်းပနိုင်မှုနှစ်နှစ်အထိကြာနိုင်ကြောင်းလည်းထုတ်ပြန်လာပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတော်ဝန်မိုးများရေကြီးမှုဖြစ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းနေ့အတွင်းတိုင်းနယ်ပြည်နယ်တချို့မှာမိုးတိထက်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်ရေဘေးသင့်ပြည်သူတွေဟာထောင်နဲ့ချီပြီးရှိပါတယ်လို့ပရဟိတအကူအညီပေးနေသူတွေကပြောပါတယ်။မွန်ပြည်နယ်ကြိုင်မရောမြို့နယ်ဦးလေးကျေးရွာမှာဆိုရင်ဒီကနေ့အထိရွာလုံးကျွတ်နေပါရေနစ်မြုပ်နေပါတယ်။ကရင်ပြည်နယ်ဘက်မှာဆိုလဲကြာရင်စိတ်ကြီးမြို့မှာနေအိမ်မှာပိတ်မိနေတဲ့သူတွေကိုဆက်လက်ပြီးတော့ကယ်ထုတ်နေရပါတယ်။မြန်မာနိုင်ငံတဝန်းကရေကြီးနေတဲ့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံတဝန်းမွန်ကရင်နဲ့ရခိုင်ပြည်နယ်တနင်္သာရီပဲခူးနဲ့အေရဝတီတိုင်းဒေသကြီးတွေကနေရာတချို့မှာဇူလိုင်လ22ရက်နေ့ကနေစတင်ပြီးတော့ကနေ့အထိမိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးရေများရေနစ်မြုပ်လို့ပြည်သူတွေထောင်နဲ့ချီပြီးတော့ဘေးလူရာကိုအရေးပေါ်ပြောင်းရွှေ့နေထိုင်နေရပါတယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်အထင်အမြင့်ရေတက်လာလို့ဦးလေးရွာ၊ငပြေမရွာ၊မဲကတန်ရွာစတဲ့မြကန်းနဘူးဘေးတစ်လျှောက်မှာရှိတဲ့ကျေးရွာတွေအကုန်လုံးရေနစ်မြုပ်ကုန်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဦးလေးကျေးရွာဟာဆိုရင်ရွာလုံးကျွနေပါရေနစ်မြုပ်သွားတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိန်းမြင့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့ကလေးကစတင်မိုးကြီးခဲ့ပြီးတော့အထင်အမြင့်ရေမြင့်တက်လာတာပါဇူလိုင်လ26ရက်နေ့မှာတော့ရေဆမြုပ်ခဲ့ပြီးရေကမကျသေးဘဲနဲ့ဆက်လက်မြင့်တက်လာနေစေဖြစ်လို့အခုချိန်ထိအခြေအနေကတော်တော်လေးကိုဆိုးဝါးနေတယ်လို့ပြောပါရယ်။လက်ရှိမှာတော့တချို့အိမ်တွေအိမ်ခေါင်မိုးအထိနစ်မြုပ်နေပါတယ်။ဒါကြောင့်နီးစပ်ရာစာတင်ကြောင်းဖုန်ကြီးကြောင်းဆွေမျိုးသားချင်းတွေရဲ့အိမ်မှာပြောင်းရွှေ့နေထိုင်ကြရပြီးတွားလာလို့မရတာကြောင့်အစားအသောက်အခက်အခဲဖြစ်နေပါတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိန်းညင်ကဆိုပါရယ
်။ငါရဲ့၆ရက်ရှိကျောအောက်ထပ်မြုပ်တဲ့ကျောတိုင်လုံးမြုပ်တဲ့အလိုက်ပိုင်းတွေကိုလုံးမြုပ်သွားတော့ဗောကျောရဲ့နထတထကြံတယ်ကျောတထအင်းကိုလုံးမြုပ်တယ်ဒီဘက်ကိုပြောင်းရှိတော့ပြောင်းရှိကြတယ်ဗောမြည်တယ်ကိုပြောင်းရှိတယ်အဲနောင်သူကအခု300 330နဲ့6အင်းရှိတယ်မြုပ်နေတာ
ကျွန်တော်တို့မှာအင်္ဂလိပ်ကျောင်းတော်မှာတော့ရမယ်။ကြာရောမရောထောက်နေရတယ်မဖြစ်ကြီးရဲ့။မွန်ပြည်နယ်ဘက်မှာတော့ပေါင်မှုတို့ကြိုက်မျိုးရေ၆စုံစားတဲ့မြို့နယ်တွေဟာမြို့နယ်အလိုက်တစ်ဘက်ကျော်ကြာရေကြီးမှန်တဲ့ရင်ဆိုင်နေရပါတယ်။အလားတူကရင်ပြည်နယ်ဘက်မှာလည်းမြဝတီဖက်အန်ကော့ဂရိတ်လိုင်းဘွဲ့ကြာရင်စိတ်ကြီးမြို့တွေမှာလည်းရင်းနှီးမြို့နေတာ900ပြည့်သွားပြီလို့ပရဟိတကူညီပေး Biro Pianche Big Biro, now yet de Male Zamini Salabiro Talalu, Yenimio Nida Yakwati Tabiro Pianche Niabare, Tigeti Maro Yibet in the Inansuga Tia Liz, Louis Gatoya Jola, Belo Yago Pianche Tayarelu, Chains a Jimio name Mita Uzi Tana, Dutia Uzi Mulamin Tonga Piovare.
ยินเนี่ยเมียวโลเนยนี่เดมาเป้มินี่เดปิดูรีโกเลยถ้ามันขอทุบพี่ออกแกซองไปเนี่ยเลยโลปราหิตากุนีเป้นี่เดโกเฮ้มโมอุกาเปียวบาเลยยีก็ไม่ชะดิบสนเราเชียร์เรายีตายนี่โกเดี๋ยวเราเชียร์เราเอ็นยีเตียจอลอกเปียงนาเลยเราก็มาซายไซโคลนซันนาซาชื่อเลยดิอะไรไซโคลนซันนาบ่เราเราเบลุยาชื่อได้เลยพี่รอยีเดมาเลยตะชู่โอมาเปียงชื่อเลยเอ็นนี่เลยแข่งแกแจนะเอ็นนี่เลยชื่อเลยนอกยีถ้าตูบิ้วเทว่าเป้มิดาเลยเราก็ละชื่อมามีตะ
တနင်္လာနေ့တိုင်းပဲခူးတိုင်းအေရီတိုင်းဒေသကြီးတွေမှာတော့နောက်တစ်ရက်လောက်နေတော့မိုးရွာနှုံးကရော့ကြပြီးတော့ရေပြန့်ကြလာမှာဖြစ်ပေမဲ့အခုကာလကတော့မိုးများနေတဲ့အချိန်ဖြစ်လို့မြစ်ချောင်းကန်နေပေးတွေမှာနေထိုင်တဲ့ပြည်သူတွေအထူးသတိပြုဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလားပေတာညွှန်ကြားရေးမှုဦးစီးဌာနညွှန်ကြားရေးမှုချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်ဒီနေရာမှာရှိတဲ့ဒီညစ်တီချောင်
now DNA now seno now DNA seno dah mahu pihon mahu ane ni pihon jangan main di sana juga, bukan? Kami jaya yang seno seno mahu ane ni pihon jangan lagi seno, nak buat si jin ni ye ane ni. Oh, biasa tu kan di tanjung lor sih barai. Di kalau jenuh mulai kalau jadi ni senget jenuh ni mana ni mah. Jadi siang ni, oh, seni ya, kita kena kita macam mana agak sari mah. Kalau jangan macam awi nama kita, video ni ni, video jadi jangan mah. Di moji mah, sura orang kawan jadi yang ni si lawi seno. Tu dari video lor, ni ni lebih ni dah lalu yang ni seni mana.
Aku ya bayi tanya binat cuma ro modi tanjung ayu adon je jibiro, ye betul ni biru le tahun ni cibiro belu ya gu, amian jauh ni tanya ni abiro, ni tanya sahaja ye kakek ni jodoh ni araba. Tapi melo bayi ni saya si makan kue mu uzi tanaga tahun siya dulu gu, view ini ni telefon ni jenis satu ke bi melo lo, lakukan pejaja mesti bau sen. จะสัตย์ว่าเวลาหนึ่งยันต์ต้องมีจีนี่เลยใช่ไหมยี่จีเยี่ยมมือเลยพี่นี่เลยจะขายบีนี่เลยก็กูเป็นไหนที่ก็ยังก็คุณยี่เกจะยี่แค่พี่นี่เลยเช่นนี้กูเลยเตรียมจะไปจะมาเลยจะขายบีนี่มาแล้วกูเป็นไหนที่ที่อยู่ลูนารีปูดูลาราจาวออกซิเจนลอยชัดเลยมีอะไรบ้างเนี่ยมีอะไรกูเป็นที่อยู่ลูนาดูลาราจาวมีอะไรออกซิเจนใส่ยังไงชัดเลยออกซิเจนนี่จะช้ามีอะไรกูคุณยี่นี่อะไรกูยัดแต่ทาร์ยาลาบ้า แต่เรื่องนี้เนี่ยมาเลยไม่ได้ลงอาเยจีเยี่ยมเฉพาะแค่ราชาออกซิเจนแค่แค่เนี่ยตัวจงอาอย่างเดียวลูกพี่สุจาบาร์เลยที่จะเอาไปส่งจะใครก็ลาเรตเรียนก็ยังจะเปลี่ยนไปว่าเช่นจะใครเป็นเนี่ยมีเอาไปมีเอาไม่เอาเนี่ยด้วยมาก็ไปที่พี่ลูนารีแต่ส่งดูเรียนมีเปล่าลาราชาใช้ยังอาช่วยได้ออกซิเจนแท้ก็ไปลูนาร์ก็ปูมีอันนี้เลยลูกมีเอาออกซิเจนใช้ยังอาตาวินสีดูดูพี่เด้
อุตันทงอาเปียวไปเลยยาวเส้นมาบ้านเนาะเอาเส้นอะไรลูนาร์ก็ต้องเส้นลูนาร์ก็ยังมีอะไรแต่ฉันก็เปียวไปส่วนที่เอาเส้นอันนี้ก็เลือดสีดำบุเลือดสีดำไปใช้ได้ถ้าเราเปียวไปประมาณนั้นใช่ไหมไอประมาณนั้นแต่ฉันเนี่ยประมาณนั้นแต่ต้องเส้นประมาณนั้นปูมีอะไรอะไรจะเราว่าเราใช้ได้ใช้ได้ปะเจ้าตัวเส้นด้วยเปล่าตัวมีอะไรยี่ห้อมีอะไรเอาเส้นลูกเอ็ดด้วยกูคุณยี่เป็นอะไรยาวเอาเส้นใช้ยังฮะ ก็ถูกก็ท่าเสน่ห์เนี่ยที่สาวทาราพี่บีโร่แต่เนี่ยก็เอาซีเจนเลเซอร์ลีดาอารมณ์เลเซอร์เราที่ทั่วโลกในมาเลยและชิมารอมยาวมากกว่าลูนารีมีอะไรล่ะเจ้าแต่ช้ามีอะไรก็คุณยี่เป็นอะไรก็ยัดแต่ทาร์เอลูยาวเอาซีเจนใส่ยังก็ตาวินสีดูดูพี่เดอุตันทงก็เปลี่ยวไปเลยมีอะไรก็ไม่เข้าบ้านเราว่าเส้นเดียร์เราต้องเลือกสูตรเส้นสุดก็จะว่ามีอะไรเปล่าเลย ว่าจะเนี่ยก็เซลล์เซลล์นะเซลล์นะเซลล์เพราะเนาะไอ้ลุงยูจะเปลี่ยนเลยไม่มีอะไรก็เซลล์เซลล์นะเซลล์นะเซลล์เพราะไอ้ลุงยูไปอะไรอาจจะได้มาเนี่ยอุ้มยูมาเลยไอ้เราที่ลุงนารีมันมีอะไรเนี่ยไอ้ลุงยูอากุญย์ยังได้ปะคุณว่าลุงนารีมีอะไรจังหรือว่าไอ้ลุงยูยังใส่ใจอาชีพนี้ที่ตัวละปะ
ก็เป็นลุงนารีโตแล้วนี่เลยเนี่ยอุ้มยูเนี่ยมาเสียดหน้าวันนั้นหนุ่ยมาลงเล่าได้จริงวันเจ็บวันเสาร์แค่แค่รีเนี่ยยังใส่ ကိုခိုင်မင်းဆောင်ကပြောပါတယ်ဒီကိုဗစ်နဲ့ပတ်သက်ပြီးသုံးပြရတဲ့ငွေကြေးတွေရှိရပါတော့အကုန်ကြမှုတွေရှိရင်ဆိုတော့ဒီပေါ်မှာဟိုတခြားဟိုပြင်ကဖွေးစစ်ပြပြဒီတခြားဟိုပေါ်ပူလီကအလူရှင်ပြပြလူတင်းကတော့နေတယ်ဆိုတော့ငွေကြေးတုံးစင်မှုအပိုင်းနေတယ်ဆိုတော့လူပြောရတာပေါ့နော်ဒီအင်းဘက်ကပါမှာတွားစီလို့ဆိုတော့ဒီအလုံးအများကြီးလုံး ဖို့နေရာမှာကြတော့တိတ်မတွင်ချင်လိုက်တော့ဘူးဟုတ်တယ်အခက်ခဲဖြစ်တာပေါ့နော်အခက်ခဲဖြစ်တာဆိုတော့ဒီဂရုဏာလိုက်တွေးလို့ရှိရင်အတင်းမှာလည်းဒီကားကြတော့ဟိုအချိန်နဲ့တပြေးနေသွားနေရတာပေါ့နော်ဟိုသူတို့မှလည်းဟိုစီဖိုးနဲ့နောက်ပြီးဒီပီပီဝက်စုံဝဲရတာနဲ့ဟိုပီပီဝက်စုံတို့စီတို့ဟိုကိုကြီးထောက်ပြန်တဲ့ဖွေးစီမရှိဆိုတော့သူတို့လည်းအခက်ခဲတွေ့ပါတယ်ဒါအပြင်ရခိုင်တောင်ပိုင်းတ
ီအခုရပိုင်အောက်ဆီဂျင်ထုတ်လုပ်နိုင်မှာမဟုတ်သလိုဆေးရုံတွေမှာလည်းအောက်ဆီဂျင်လိုအပ်နေတယ်လို့တန်တွဲနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးမြင့်ထွန်းကပြောပါရယ
်ဟုတ်ကဲ့ရေရတော့အကုန်လုံးခန်းစလောက်ဖြစ်သွားပါပြီအောက်ဆီဂျင်ဆက်ကတော့အခုအဲဒီတည့်နေဆိုပြန်လဲလို့ထင်ပါတယ်ဟုတ်အောက်ဆီဂျင်ပေးထားတဲ့လူတွေကတော့အောက်ဆီဂျင်ကတော့နည်းနည်းမရှိတော့ဘူးပေါ့အဆင်းရမှာခုတရက်ကအလုံးလေးဘယ်လောက်ရှိလဲနည်းနည်းပဲရှိတော့အောက်ဆီဂျင်လေးလေးအောက်ဆီဂျင်လည်းပြတ်တော့မှာ
ရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုမှာအောက်ဆီဂျင်လိုအပ်ချက်တွေကြောင့်ကိုထူကိုထားစနစ်နဲ့အောက်ဆီဂျင်ဆက်ရုံတွေတည်ဆောက်ဖို့ပြည်သူတွေကလှုံ့ဆော်နေပါတယ်ရခိုင်ပြည်တွင်းအောက်ဆီဂျင်လိုအပ်ချက်တွေအတွက်ပြည်နယ်ကောင်စီဘက်ကလှုံ့ဆော်နေတာနဲ့ပတ်သက်လို့တရှိနိုင်မှုအတွက်စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ် -19 ကူးစက်ခံရသူ2400ကျော်အထိရှိနေပြီးသေဆုံးသူ120လောက်ရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငိမ့်ညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတော်ရဲ့ကြီးရေရှမ်းမှုသတင်းတွေအပြီးမှာတော့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်မကွေးတိုင်းဂံကောနဲ့ထီလင်းလမ်းမှာစစ်ကောင်စီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်20ဦးခန့်ကြာဆုံးခဲ့တယ်လို့ရောဒေသကာကွယ်ရေးအဖွဲ့ကပြောပေမဲ့ဒီဖြစ်စဉ်မရှိခဲ့ပါဘူးလို့စစ်ကောင်စီဘက်ကတော့ငြင်းဆိုထားပါတယ်ဒါအပြင်စကိုင်းတိုင်းကဏီနယ်နဲ့ရင်းမပင်ကြားကခြေရွာတွေမှာလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင
်ဒီနေ့ဇူလိုင်လ28ရက်နေ့မနေ့စောပိုင်းကံကောထီလင်းလမ်းမှာစစ်ကောင်စီရင်တန်းကိုရောဒေသကာကွယ်ရေးအဖွဲ့ကနေပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်မှအကြဆုံးရှိခဲ့တယ်ဆိုပြီးရောဒေသကာကွယ်ရေးအဖွဲ့ကအခုလိုပြောပါတယ
်မနေ့ခွန်နိုင်ဘဝနောက်ကဆင်းတယ်ဟုတ်ကဲ့ဒီလိုဒီစစ်သားနေပြီးတန်ကောကနေပြီးတော့ကျွန်တော်ထီးလင်းဘက်ကိုသွားတာအဲ့ဒါပြီးရလို့ကျွန်တော်တို့တန်းနေပြီးတော့မိုင်းကွက်တိုက်ခိုက်တာပါဟုတ်ကဲ့ဟိုအပြည့်ပြည့်လို့ရတယ်ဆိုတာမျိုးတော့ကျွန်တော်တို့တိုက်တယ်ကကျွန်တော်ကစုံကိုတိုက်ခိုက်တာမျိုးဆိုတော့ဒီကိုယ်တိုင်ငြင်ရတယ်ဒီဟိုပြီးရတယ်ပေါ့ပြီးရတယ်ကြွတယ်ကြောင်မလို့ဟုတ်ကဲ့ဒီဆုံးကတော့အယောက်20
ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးမြန်းရမှာတော့ဒီဖြစ်စဉ်မရှိဘူးဆိုပြီးညင်းပါတယ
်။ဟောပဲမှာတော့မရှိပါဘူးဗျာ။ဟုတ်ကဲ့မရှိ
။မိုင်းဆွဲတိုက်ခိုက်ခံရတာကြောင့်တည်ဆုံးတာအပြင်ထိခိုက်ဒဏ်ရာရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိခဲ့တယ်လို့ရောဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။တချိန်ထဲမှာလည်းပဲသခိုင်းတိုင်းကဏီနယ်နဲ့ရင်းမပင်နေကြကကျေးရွာတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုဝင်ရောက်ရှာဖွေရာတွေပြုလုပ်ပြီးတော့ရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရွာသားနှစ်ဦးကိုလည်းတနက်နေ့ပြစ်တက်ခဲ့တယ်လို့ဒေသခံတူကခုလိုပြောပါတယ
်။ရွာသားတွေကထွက်ပြေးတဲ့အတိုင်းကတော့ဒါကိုသူ့ဝင်နေလို့ကြောက်လန့်ပြီးထွက်ပြေးကြပါတော့။သူ့စစ်ကြောင်းထိုးတဲ့ရွာမှန်းများအကုန်ရွာဝိုင်းရွာတိုင်းတွေထိုးရတော့ရွာတိုင်းတွေထွက်ပြေးအခုရှင်းမုံရွာမှတချို့ကတော့လေသူကတက်ချပြီးတော့အခုဒါဟိုဘက်ကိုစစ်ကြောင်းထပ်ထိုးတယ်။တမင်ကခြေပြေးအဲ့ဒီအနေကိုပြရပြန်ရောက်သွားတယ်ပေါ့နော်။အဲ့ပြရပြန်နေပြီးတော့အေးမိုင်30တမိုင်ရွာကိုရောက်သွားတယ်ရောက်သွားတော့အဲ့သူမတင်ကြတဲ့လူကြီးကိုပြရပြန်ကပြရောက်မိုင်းတုံးတွေက5ရောက်ဖမ်းသွားတယ်အဲကျတော့ကဏီနဲ့ရင်းမပင်အစရောက်သွားတာဟုတ်တယ်ကွာဒီတော့ CRP ကြီးကောင်းဆောင်တွေရှိတယ်ဗာညာတော့သူရွာကောင်းဆောင်တွေရှိတယ်နာမည်ကြီးတယ်ဗာညာဆိုပြီးအဲ့လိုပေါ့ဝင်းပြောမင်းညာစလားမင်းကြတာပေါ့သူကတော့ဖမ်းမှုစီကိုလာတာနေဖြစ်တာဆိုရင်သူကကပြစ်ခတ်ပြေကုန်ဝင်တာကုန်လူလူတွေကို30တော့ပေါ့ကဏီနဲ့အဲ့ရတော့မှ30တမိုင်နေပြီဟိုပေါ့ရင်းမပင်နဲ့အစမှာပေါ့နော်ဟုတ်တယ်ဟုတ်တယ်30တမိုင်ရွာဝင်ပြီတဲ့ဝင်ပြီခု5ရောက်ဖမ်းတယ်5ရောက်ဖမ်းတာကိုတိတ်စိတ်မနှဲ့လူကြောက်ပါရဲ့ပြောတယ်
ဇူလိုင်26ရက်နေ့ကလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကဏီနယ်ကဇီးပင်ငွင်းရွာနဲ့ညောင်ဝင်သာရွာနားမှာတိုက်ပွဲဖြစ်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့အနေနဲ့များပြားဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံသူတွေကိုစစ်ကောင်စီတပ်တွေကပြစ်ဒတ်သွားပြီးတော့အလောင်းတွေကိုမြေမြုပ်ထားခဲ့တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျ။
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲချင်းပြည်နယ်ဘက်မှာ PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကိုလည်းဆက်ပြီးပြောပြပေးကြပါမယ်ချင်းပြည်နယ်ကံပတ်လက်မြို့နယ်မှာမင်းတပ်ကံပတ်လက် CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့ပြောခွင့်ရတွေကပြောပါတယ်။ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့အနီးတစ်ဝိုက်ကကျေးရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်နေရပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်
။ကံပတ်လက်မြို့နယ်ခန်းတန်းကျေးရွာနဲ့ရန်တဲကျေးရွာကြားမှာမင်းတပ်ကံပတ်လက်ကာကွယ်ရေး CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့မနေ့ကညနေပိုင်းထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကံပတ်လက် CDF ပြန်ကြားရေးဖွဲ့ဝင်သူကပြောပါတယ်
တိုက်ပွဲကမနေ့7နာရီကနေပြီးမှညနေ4နာရီချစ်ချစ်ပေါ်ပါတယ်စစ်ကောင်စီတပ်ဖွဲ့ကအင်အား100မိသားရှိပါတယ် CDF တပ်က150မိသားရှိပါတယ်အထင်အားတဲ့ကိစ္စတွေတော့ဘောလုံးစဉ်းစားရှိသေးတာဟုတ်
ဒီမနေ့မှတော့ပြစ်ခတ်တံမကြားရပေမဲ့စစ်ကောင်စီတပ်ဖက်ကကံပလက်မြို့နယ်ကျင်တွင်းမြို့ဘက်ကနေတဆင့်စစ်ကူတပ်တွေထတ်တိုးလာတယ်လို့ပြောပါတယ
်။အခုစစ်ကောင်စီတပ်ကနေပြီးမှအင်အားရှိသေးနေပါတယ်။ကျင်တွင်းဘက်ကနေပြီးမှဖြစ်သေးလာပါတယ်
။မင်းတပ်နဲ့ကံပလက်မြို့ဘက်တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာခုလိုဖြေကြားပါတယ
်။နေ့ရက်တော့ကျွန်တော်မင်းတပ်ဘက်မှာတော့နေ့နေ့ပိုင်းလောက်ကတိုက်ပွဲဖြစ်တာဖြစ်တယ်။ဒါကတော့အရင်မကွီအင်းဦးပကားဘက်ကိုသွားတဲ့အခွင့်အရေးဖြစ်တာဖြစ်ပါတယ်။ကျွန်တော်စီကတော့အစိုးရဖြစ်ပြီးချဖုံးသွားတဲ့ဖြစ်ပြီးဒဏ်ရာရတဲ့ဖြစ်ပြီးဖြစ်ရှိခဲ့ပါတယ်။ကိုယ်ဘက်ကတော့မသိပါဘူးကွာ။
ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစစ်ကောင်စီဖွဲ့ရဲ့မကွီအိမ်နူးမြို့လုံကြုံရေးစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုပ်ဆောင်လာမှာစခန်းနေစစ်သားနဲ့ရဲအရာရှိနှုတ်ပါဝင်အဖွဲ့ဝင်ခုနှစ်ဦးလက်နက်နဲ့တကွ CDF ဖွဲ့စဉ်နဲ့ပူးပေါင်းလာခဲ့ပါတယ်။မကွီအိမ်နူးမြို့ကလုံကြုံရေးတပ်ဖွဲ့ဝင်တွေဒေသခံကာကွယ်ရေး CDF ဖွဲ့တွေနဲ့ပူးပေါင်းသွားလို့၎င်းနေရာအင်အားထပ်ပြေးဖို့အလားမှာတိုက်ခိုက်ဆံရတာလို့ဒေသခံတွေကပြောပါတယ်။မနေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပလက်မြို့နယ်ခန်းတန်းကျေးရွာနဲ့ရန်စဲကျေးရွာပြင်အနီးနားရွာကရွာသားဆောင်ကြီးဘေးလွတ်ရာရှောင်နေရတယ်လို့ကံပလက်စီတပ်ပြန်ကြားရေးဖွဲ့ဝင်ကဆက်ပြောပါတယ
်။အဲဒီနားမှာရှိတဲ့ရန်စဲကျေးရွာ၊ခန်းတန်းကျေးရွာ၊မြောင်ကျေးရွာ၊မချင်းကြီးကျေးရွာအဲဒီအနီးနားတစ်ဝိုက်မှာရှိတဲ့ကျေးရွာတူကျေးရွာသားတွေအကုန်လုံးအစီအစီပြေးဆောင်နေကြပါတယ်။အကုန်လုံးကတော့ထဲကိုရောက်နေကြပါတယ်။ကမ္ဘာဒီလူဦးရေအရတထောင်ကြီးရှိမှာလား
မနေ့ကတော့မင်းတပ်မြို့နယ်အတွင်းမှာစိုက်ပွဲဖြစ်ပွားတာမရှိပေမဲ့မင်းတပ်မြို့နယ်ရွှေအောင်သာနဲ့ရွှေတင်းတူကျေးရွာဘက်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်ချင်းပြည်နယ်မှာဆိုရင်မင်းတပ်ကံပလက်ဟာခါထန်တလန်မတူပြီးဖလန်းစားတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားစိုက်ပွဲတွေဖြစ်ပွားနေတာပါမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းကနဲ့ကန့်ကွက်ဆန္ဒပြမှုတွေစတင်တော်လှန်မှုတွေဆက်တိုက်ဆုသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့ဗိုလ်တပူညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဦးဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ဗီဇပြောင်းကိုဗစ်မျိုးကွဲတွေကကူးစက်မှုမြန်ဆန်တယ်လို့ပြင်းထန်တဲ့ရောဂါလက္ခဏာတွေပြတတ်ပါတယ်။ကိုဗစ်မျိုးကွဲသစ်တွေလို့ဆိုပေမဲ့မူလကိုဗစ်ပိုးတွေကကာကွယ်တဲ့နည်းနဲ့အကျိုးတင်ကာကွယ်လို့ရတဲ့အကြောင်းဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ကျန်းမာရေးနဲ့ COVID-19 တတိယလိုင်းမှာဗိုင်းရပ်စ်မျိုးကွဲအသစ်တောင်ဂျိုလေးခံစားချရတဲ့ရောဂါလက္ခဏာတွေဟာပထမလိုင်းနဲ့ဒုတိယလိုင်းတွေတုန်းကဂျိုလေးခံစားချရတဲ့ရောဂါလက္ခဏာတွေနဲ့အနည်းငယ်ကွဲပြားခြားနားမှုရှိတယ်လို့ပညာရှင်တို့ကပြောဆိုခဲ့ကြပါတယ်။ဝါရင့်ကျန်းမာရေးသတင်းအဒီတာတူဖြစ်သူဒေါက်တာဆီမန်ကတော့ COVID-19 မျိုးကွဲတွေတောင်ဖြစ်ပေါ်ခံစားချရတဲ့ရောဂါလက္ခဏာတွေဟာမတူကွဲပြားတာမျိုးမဟုတ်ပဲတူညီတဲ့ရောဂါလက္ခဏာတွေတဲကမှမျိုးကွဲအလိုက်အချို့လက္ခဏာတွေမှာတိတိတသားရောဂါလက္ခဏာပြတာမျိုးဖြစ်တယ်လို့အခုလိုရှင်းပြပါတယ်။
သူတို့ဒီ CDC ကပြောထားတာကတော့အခုဒီပိုးဟာ Delta COVID-19 ကြောင့်ဖြစ်တဲ့ရောဂါတွေမှာအပအဝုံးကခေါင်းကိုက်တာလို့ပြောတယ်နော်ခေါင်းကိုက်တာရဲ့အနည်းကတော့အားရယူတာရဲ့နံပါတ်3ကကျော်ထဲချောင်းနာတာရဲ့ဒီသုံးမျိုးကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ်သို့တော်လည်းပဲဟို Alpha တော့မှတော့အနံ့ပြောက်တာတို့ဖျားတာတို့နော်မအီးသမသာဖြစ်တာတို့ဟိုရအနံ့ရသာပြောက်တာတို့အသားတောက်လည်းပြက်တာတို့အများကြီးပဲနောက်တချို့ဆိုဝမ်ရှော့တာတို့ဝမ်ပြက်တာတို့နှာခေါင်းညီတာတို့ချောင်းဆူးတာတို့အများကြီးပဲအဲ့တော့ဒီလက္ခဏာတွေဘာတွေပဲလာတာဒီကောင်ကကိုဗစ် -19 ရဲ့ဘာတွေဖြစ်လားဟုတ်လားမဟုတ်လားဆိုတော့ဒီစီမှာတော့ဂရုစိုက်ပြီး ပြီးဖို့လိုပါလေ
virus မျိုးပဲအစ်တီကြောင်းလဲနေရဆိုပေမဲ့ covid-19 ကူးစက်မှုကိုကြိုတင်ကာဝေးတဲ့နေရာမှာတော့ line လာလို့ဆောင်ရမယ့်အခြေအနေဟာတည်နေမှုရှိရလို့ပြရပါလေ vaccine တစ်ထပ်ဆင်တာကို WHO ကတရားဝင်အတိအမှတ်မပြုသေးပေမဲ့ရောဂါကူးစက်မှုရောနေအောင်ကာဝေးတဲ့နေရာမှာထိရောက်မှုရှိတာကြောင့် vaccine တစ်ထပ်ဆင်အသုံးပြုတာကိုအားပေးတယ်လို့ဒေါက်တာစီမန်ကပြောပါတယ်
ပထမဒီ virus ကလူရဲ့ခန္ဓာကိုယ်လုံးကိုဝင်နိုင်တာအဓိကနေတာမျက်လုံးရဲ့နှာခေါင်းရဲ့ပတ်သက်တဲ့ဒီသုံးခုကနော်အဓိကဝင်နေပေါ့နော်လူ့အရေးပြားမှုဝင်နော်အဲ့တော့ဒီသုံးခုကိုကျွန်တော်ကပိတ်နိုင်ဘူးကိုယ်ဝဲမဝင်ဘူးအဲ့တော့ဒီပထမဆုံးရေးကြည့်တာတော့နှာခေါင်းပဲအသက်ရှူလမ်းကြောင်းကနေဝင်တာအများဆုံးပဲအသက်ရှူလမ်းကြောင်းကမဝင်ရောကျွန်တော်တို့ဒီကျွန်တော်တို့ခဏခဏပြောကြည့်တာဖြစ်တဲ့ mask တက်တာတွေနော်အဲ့လိုမျိုးတွေလုပ်ဖို့လိုပါလေဒီချိန်မှာကျွန်တော်တို့ဟိုဒိုလိုဘေးကအတည်ပြုထားတာမဟုတ်တော့လဲပဲ mask နှစ်ထပ်တိုက်ရင်ပိုကောင်းနေရလို့တော့ပြောပါလေဟိုအဲ့ဒါလည်းလုတ်နိုင်လုတ်တာပိုကောင်းပါလေနော်အောက်မှာ surgical mask ကအပေါ်နေပြီး you mask ကခုပေါ့လေအဲဒါလည်းဟိုကျွန်တော်အနေနဲ့ကတော့လုတ်နိုင်ရင်မကောင်းတဲ့လူကပါလေဒိုလိုဘေးကတော့ဒီဖြစ်ပြီးလောက်အောင်နဲ့ခက်တိုင်းမှာဒီတော့ပြထားတာမရှိပါဘူး။ဟောဒါကတော့ max ပါပေါ့လေ
။ COVID-19 ကာဝေးဆီလိုစီမံချက်တွေကိုတပတ်ထားတဲ့အချိန်အချင်းဒီစနေကြာလုဆောင်နိုင်ခဲ့မယ်ဆိုရင်တော့2022ခုနှစ်ရောက်မှကမ္ဘာလူ့ရေ80ရာခိုင်နှုန်းနီးပါးကိုကာဝေးဆီထိုးနိုင်နိုင်မယ်လို့ဟောချက်မှအဖွဲ့ကခန့်မှန်းထားတာပါ။တပတ်ထားတဲ့ကာဝေးဆီလိုစီမံချက်တွေကိုအချိန်ပြီးပြီးစီအောင်လုပ်နိုင်မှုဆိုရင်ဒီတက်မကကြာမြင့်တော့ဖို့ရှိတာကြောင့်ကာဝေးဆီလိုစီမံချက်တွေကိုအချိန်ပြီးပြီးစီအောင်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာစီမံကပြောပါတယ်
။ကျွန်တော်ဒီခါတော့လည်းပြောပြပါတယ်ဒီ pandemic ကနော်သူတို့ဟိုဟာ WHO ဟောဒီပညာရှင်တွေအားပြောထားတာဒီနောက်ကကြာအောင်ကြာနိုင်သေးတယ်နော်အနည်းဆုံးဘယ်လောက်ကြာမှရမလဲဆိုတော့ပြည်သူလူထဲမှာ herd immunity ဆိုတဲ့နော်ခုကစနစ်ရတော့အဲခုကစနစ်ကဘယ်လိုဒီမျိုးမှရတော့ဘယ်လိုပြန်ရတော့မလဲဆိုလို့ရှိရင်အဲ့ဒီလူကြီးရဲ့80ရာခိုင်နှုန်းကသူ့ရဲ့ခန္ဓာကိုယ်ထဲမှာ covid-19 ကိုတဲထုတ်နိုင်သောခုက body တွေ antibody တွေရှိနေကြပါလားအဲ့ antibody ကဘလို့ရမယ်ဆိုရင်ယောဂဖြစ်နေရမယ်နော်ယောဂဖြစ်သွားလို့ရင်ယောဂဖြစ်တဲ့သူက antibody ရှိသွားပြီနောက်ပြီးတော့အဲ့ချိန်မှာကာကွယ်ဆေးတွေထိုးမယ်နော်ကာကွယ်ဆေးထိုးလိုက်လို့ရှိရင်နော်အဲ့ကာကွယ်ဆေးတွေအတွက်ကြောင့်အဲ့ဒီကခုကစုတွေတက်လာမယ်တက်လာလို့ရှိရင်အဲ့ဒီလူကြီးရဲ့80ရာခိုင်နှုန်းကတ်သွားမှသာလျှင်ဒီ pandemic ကြီးကကမ္ဘာပေါ်တော့တော့မှာဖြစ်ပါတယ်အဲ့တော့ဘယ်လိုအချိန်မှကြောက်မလဲလို့ဟိုကမ္ဘာကျန်းမာရေးအဖွဲ့ကမှတ်ထားတာကာကွယ်ဆေးတွေကိုကမ္ဘာလူကြီးရဲ့ခွန်ဆေးရကနဘယ်တိမှတိုးနိုင်မလဲလို့အဲ့ကဲဒီမဲ့တဲ့အဲ့ဒီခေါင်းစပ်ထုတ်ကြတယ်ကမ္ဘာထားရှိတယ်။2022ကုန်ကြမှနော်သူရှယ်ယူတဲ့လုံနိုင်မှာလုံနိုင်ပါမှနော်ခုကဟာတဲ့အဲကာကွယ်ဟိုကာကွယ်ဆေးတွေကတိုးနိုင်မှာဖြစ်တယ်နော်အဲ့အဲ့ဒါထုတ်တယ်ဘုရားဒီတိုင်းဆိုရင်ကျွန်တော်တို့နိုင်ငံဆိုပို့ပြီးတော့အဲ့တိုင်းကနော်မလွယ်ဘူးဒီချိန်နဲ့အားလုံးသိတဲ့အတိုင်းနော်အဲ့တော့သူကကာကွယ်ဆေးကိုလည်းကျွန်တော်ကတော့နေနေပေါ့လေ personally ကျွန်တော်စိုက်တွန်းနေမှာကိုပြောင်ခုနော်တို့ရတဲ့ဒီကိုပြောင်ခုပ
ါတတိယလိုင်းမှာ COVID-19 virus ပိုမျိုးပဲတကြောင်ကူးစက်တဲ့ကူးစက်တဲ့နယ်မြေတွေကိုကြုံနေနေရပြီမဲ့ကျူတင်ကာဝေးရဲ့နီးလန်းတွေဟာအတူတူပဲဖြစ်တာကြောင့်သိရှိထားပြီးသား COVID-19 ကျူတင်ကာဝေးရဲ့နီးလန်းတွေကိုမပြတ်မကွက်လိုက်နာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ဆက်သွားပါဘာ
ဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုံတရင်ညှိုးနှွမ်းသွားစေတဲ့လုပ်ရဖြစ်တယ်။အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ပွဲအခြေအနေကလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ George Town တက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံနူးဆောင်ပါမောက်ခDavid Steinbeck ကတုံ့တက်လိုက်ပါတယ်။ပါမောက်ခ Steinbeck နဲ့ဦးကျော်ဇန်သားတို့ဆွေးနွေးတုံ့တက်ထားတဲ့မြမအရေးတုံ့တက်ချက်နားဆင်ကြရအောင်ပ
ါ။ဒါ익ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်မှုဆဲဆဲအခြေအနေဖြစ်နေတယ်လို့ဆိုကြပါရစေ။ကျွန်တော်ထင်တာကပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခြေအနေရှိလာခဲ့တယ်လို့ထင်တာပဲခင်ဗျာ။တချို့ကလည်းပဲဒါဟာ failed stateကျရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်။ဆရာကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေ။အခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well, I think there are many civil wars suspended. You're quite right. A failed state, what does that really mean?
လူလည်းရပြီကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါ။ခင်ဗျားပြောတာမှန်ပါတယ်။ Failed state ကျဆုံးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလေ။ကျဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဗဟိုမှာအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကျဆိုးနိုင်တယ်လူမှုရေးအရကျဆိုးနိုင်တယ်နိုင်ငံရေးအရလည်းကျဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါ Surau, Fair State, Jaso Nangan, Don Nonga, Melancho Mibu Pinibare, Agum Yamanangaha, Lunza Chini Sunibare, Dibiadana Dre, Pilulu Gugu Dremeluro, Genoma Timau.
Tamagu Samabia Dure, Sanabimu Sanginel Rivarati in Druha, Matons Rusido Nyut Nigari, Pada Bonzo, Taina Lumio Bonzo, Ashwa Bonzo, Taina Yelenagain, Ferigaleve. The boundary of the city is not a good thing. So, if you have a problem with the city, you can't do it.
Well, I'm not sure they can do very much. There's not going to be any physical foreign intervention. I don't see anybody doing that.
I think Pivaga Gurileya Winyao Sapan Mumule Dazondia Silama Mahobao. Eilu Lome Nangale Matrimi Bao. Jatanaga Sitaha Leshigala Mima Lu Pwe Si Apo Loma Oto Nale Mu Lwenibare. Chiniga Tanguya she says she net Loma Kwelwe Dwage Babi. Aguka Luranha Tionedia Setwe Shinijabare. Tanguya she says she donga Mashigare Kitin Nibinariga to sin Setwe Yani Jaraba. Tajao Pedanadia Pilayin, Pedanaga, Pusubu, Shivare, Tao Sitaga, Makain Dwayne and Mabu, Tapemale, Pidu Luruga, Sitago, Omian and Mamahobau, they won as they are counted a chain riba.
You know, another thing at Jam Lennon, Sunset Sijimare, the Chuara, Ujumuji Mianga, Sugo, Tizuru, Dorali, Tokan, the Yavi, Subara Tokanelu, Nyazu, Sile Melo, to Trakan, Turelo, Sunga Javare. Shall you have a room, Yamale?
From a military point of view, speaking as an institution, the coup was unnecessary. Even the NLD and its...
Sita Sude Saoong Dukulo Nine Pyoya Me Soye, Ana Teina Ha Malu Ade Kisaba. Enediga Yuga Wema Jiji Mama Naindi Tao, Sita Ye Ni Thagu, Ma Pyongle Ne Mao. Sita Ye Pija Yati Muha, Poe Zibo Ma Pya Than Bida Wa, Suro, Anadina Ha Sita Saoong Dukulon Sanya Pyatana Jao Mho Bao. Anadimu Pilayare Pyatana Naya Shibare. Takuga A, Pebongzong Gongzong Di Ye, Arrogant Mamma Mu Shibare. Woyomu Yime Online Edo On San Suji Doa, Diyaku Diyao, Mahni Myo Jawao, Diyaune Diyao Le Sagama Pyo Jawao. Baguma, short in low, he named on you, Lem Shibau. Eraga, Jotanai, the Zeta Bamba. Dudia Jotanagaro, Sitaha, the Yuka Puema, a Gije, a Shelia Dwangeluba.
To give them a buddy with Nanganga Piaria or Mari Lanivare, to the Vietnam Nangan Lucia Piari, Nari Lavare. Devimalet, the Yoko Rasha Rularo, Aitema Mapavukna.
It seems to me that China wants stability in the country for their own interests. And they're willing to take whatever government is stable. The United States can put on sanctions, it will.
Jinomingaro, Tiuha, Truye, Juicy Wadwe, Yamaning and Rima, Tinimu Shizi Jamare, Suya Tete, Tinimu Shine, through Leka Mabawe. Migangaro, Tanka Ye Yumuri Lobame, Sele Lunembare. Congress Ludoga Suyen, two Sapianiraba, Uroba the Magale, Aladuabe. Japan, Tiyoto, India, Rugaro, Chini, Blau, Suya, Nide, Surane, Padabi, JJ, Lalong, Joja, Valime. Dabime, Druha, Pe, Suya, Tete, Tijan, Chiang, Lumaro, Mahubau. Asiangaro, Sininima, Siwe, Lumelu, Suvare. Sangjia, Omaoya. Dabime, Genoaro, Bama, Nyolim, Tabau. Suro, Nangaga, Alala, Gale, Tate, Sapezia, Kaumare.
So, Tayoma, Bay, Nangaga, Kangana, Luma, Matia, and Muswe, Bobokna.
Well, I have heard ministers in the old government say to me, we don't care. You can put on sanctions.
Yes, we are letaga when you haunt the Albura, Geno Jage Bubare. Jodu, Giuma Saibau. Kamaru sanction Lunemare, Joduma, San Luna Shibare. Kamaru Mabale, Joduga, Sele Yeti Nambare, Lu Subare. Da Aidonga, Wunjigu and Geno, Jogiraba. Dabime daha mamano bau. Minuma san shide sura, mamare. Dabime dilaune tija yeti luro, meyaro bau. Kawajiya pjonglege babi. Kondwe iha yiji bare, yini mhunamule yiji bare, nengaga siwa yile yiji bare. Era bien, tamaroye, kondringale yiji bare.
I was asked What would I say to Minang Wang if I could meet him? What advice would I give? And I said, you are destroying the reputation of the Dhamma Dharma. I don't want to talk about it.
Jinoda, Mingong Nai, Duguinalu, Babio Malay, Bajan Bimalelu, Milayan, Kamiaha, Tamaroye, Gondringo, Piersi, Pilai, Dulu, Pyojimare, Nangara Jimuni, Bariro, Mapuro, Wauvia, Kamia Piersi, like the Tamaroye, Gondikago, Pianle, a Passe, Nambusoyen, and Nezo no, Muse at the sellout, a chain you, Jubanyale, O Melu, do, Pyojinawa.
Manangamadis, Muse at the Lumeria, Kankanada, the Egimetimare.
Right, and they're very important because of two reasons. One, they've been exposed to a more open society.
Mamare, Truhate, Yijiware, Johnny, Miajiware, Nomadic Art. Truha, Pomo Punlin and Lupu Sine, Titu Lajavare. Loma Odon Punlina Mahobime. A yening other garden sighing, Pobi Punlin and Lupu Si Pibare. Tajau Daha Yijibare. Namaniga, Truha, Dionadio, Setwe, Chase, Sini Javare. Namatongaro Gabane, Setwe, Titu Mu Sini Jarava. Namaliga, Truma, Songshong, Sunno Yameha, Timashivau. Degeneration Zilo Kore, Kabatlava Lungeri Alumabe. Dilo song yong ziya mishi lo le, dhru ha donan yi lo ye ni jara ba. Dari along u jiyen, sita ha, a chini re gu dwa chan mu, a lo ng lo ngu be, lwe ma ge re lu jino te ma re. Dilo ma yuen dwa chan ke lo, ni na ya du di ga ro, ni ma bi du di we pi ba re, jino le a tu se ma gao ma u.
Didi jay na ngay yi lang ye te ma, fedra bilang su po si yi su ya ju jo zang u le we, a to le yi cha jay la long jala ya ba re. Si ya pech a pa wen, တိုင်းသားတွေအားလုံးတိုင်းသားလက်နက်ကိုင်းအဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကိုပြောလာကြပါတယ်။ဥစ္စာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းဆိုတာအကြောင်းပြနေတာတွေ့ရပါတယ်။ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရားပေါ်ပေါက်လာမဲ့အိမ်ထဲဟာအကောင့်ထဲပေါ်လာတန်ပြီးလို့ယူဆလို့ရမှာလားခင်ဗျာ။
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people.
Federal government, you knew Lu Anibi. Jin Tong get in the ha. Nippon doesn't it, Gregaba. Tadi Dalin, Lu Quesidega, Lu Dang, Nijimu Alo, but do where they are the Alon yet, the Vora Sanago, who's up united. They are not that those in it, Chibare. So, Federal Snick Sura, the Vodiaya Gomune Sniba. Dame, Dedwe, Yenoa Ato Mutichu, Shige Bubime, Ma Omingebau. A goo Omimala Sura, Janoma Piona and Debau. Udensing Sura letter. When you go on Mingale, through her Federal Snicko, Jide Lu Jano, Yobuare. Kedaga, Dianari Vagale, Bello Federal Mule Sura, Dunide, the Borda, Mashigebau. A goo, Yashi Gong, Yashi Lanemare. A chini riga, a jene, maturo wow.
Now, so, me and Mirongaro, Majami, Gala, Dreamha, Chilan, and that chini chibare. A guha, Dorale, Langham, Timini, Mayime, Absinia, Chini, Lopjo, and Haman, who go. Dilo Chiniani, with your Pungman, Pian Chilam, Alala, or Bellumi, Malefna. We will and Marada, Nayapon, the new Chicom Chilam, Hawakna.
I don't think it can go back. That's the problem. I don't see it going back to what it was before the coup, and I don't see a solution. I don't see anybody willing to compromise.
Poma and Chinigo, Piantuali Melu, Genomatimau, Daga Piatanawa. Anamadingi and Chinigo, Piantua Melule, Mimimibau. Gile Muyashibule, Mimimau. Bebe Gama, a bay you look, he nimbo, Sana Shida, Matuya Luba. Season he nine a car. Kamyaga, the zone to coo ya you would wear. Zone the coup, pay up or lubare. A good chain tito, bedugama, compromise lobo, sanda, mshijabau. Taja majagin kaladu, drema. A 2 cent yari, chilabame. A chini riga loa, ayazia, mshibau, ya.
Ujo ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ရဲ့အသက်တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုရန်တိုင်းစီစဉ်တင်ဆက်ထားတဲ့အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်
2022年的2月23日，美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫情迅速蔓延。美国国内南京感染症爆发后，国内疫 ခေါင်း ဆောင်တွေ တက်ရောက် ခဲ့ကြပါတယ် ဂျပန် အေဂရစ် နာရိုဟီတို က မိန်ကွန်း ပြောကြားပြီး 2020 တိုကျို ဩလံပစ် ပြိုင်ပွဲ ကို ဖွင့်လှစ် ပေးခဲ့ပြီးတော့ တိုကျို ဩလံပစ် အားကစား ခွင့်ကြီး က ဩလံပစ် မီးရှူးတိုင် ကိုတော့ ဂျပန် တက်နစ် ကစားသမား နာအိုမီ အိုဆာကာ က မီးထွန်း ပေးခဲ့တာ ဖြစ်ပါတယ် ဖွင့်ပွဲခန်းနောက်မှာ ပြိုင်ပွဲ ဝင် နိုင်ငံ တွေ နဲ့ အားကစား အဖွဲ့ 206 ဖွဲ့ က ကစားသမား တွေ ဟာ သက်ဆိုင်ရာ အလံတွေ ကို ခိုင်ဆောင် ပြီးတော့ ဩလံပစ် အားကစား ခွင့်ကြီး အတွက် မှာ ချီတက် နေရာ ယူခဲ့ကြပြီးတော့ ဒီထဲမှာ ဒုက္ခသည်များ ဩလံပစ် အသင်း နဲ့ ရုရှား ဩလံပစ် ကော်မတီ အသင်း တွေ လည်း ပါဝင် ခဲ့ကြပါတယ် ဒီနေ့မှာတော့ ရုရှား နိုင်ငံ ဟာ အားကစား သမား တွေ တာမစ်ဆေး 3 ဆွဲမှု နဲ့ ပတ်သက်ပြီးတော့ အရေးယူ ခံထားတာ ကြောင့် နိုင်ငံ အဖြစ် ကိုစားပြု ဝင်ရောက် ယှဉ်ပြိုင် ခွင့် မရ ပဲ ဩလံပစ် ကော်မတီ ကို ကိုစားပြု ပြီးတော့ ပဲ ဝင်ရောက် ယှဉ်ပြိုင် ခွင့် ရခဲ့တာ ဖြစ်ပါတယ် အခုနှစ် တိုကျို ဩလံပစ် ပြိုင်ပွဲ ကိုတော့ ကျွန်တော်တို့ မြန်မာ နိုင်ငံ က ကျက်တောင် ကစားသမား တထားသူစာ နဲ့ တနပ်ပြကရဲထုံးနောင်တို့နှစ်ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။မနစ်တုန်းကဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဩလံပစ်ပြိုင်ပွဲကိုတနည်းရွှေ့ခဲ့ပေမဲ့လည်းဒီနှစ်မှာလည်းကူးစက်မှုတွေကဆက်ပြီးတော့ရှိနေတာကြောင့်တိုကျိုမြို့အနီးတစ်ဝိုက်နဲ့တခြားနေရာတချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ပြိုင်ပွဲကိုလည်းပရိသတ်တွေမပါဘဲကျင်းပဖို့ပြိုင်ပွဲတော်ဝင်ရှိသူတွေဘက်ကဆုံ
ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်ကြတဲ့သူတွေလည်းရှိနေပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့ကအခြေအနေနဲ့ပတ်သက်ပြီးတော့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကိုထွန်းတီယာထက်ကတော့အခုလိုပြောပါတယ်။အခုလူတွေကအသိမကျေနပ်ဘူးကွာ။အိုလံပစ်ကိုလုပ်တယ်။အိုလံပစ်ကိုလုပ်တဲ့ဒေသနယ်ပြန်အားပေးရပုံစံမျိုးနဲ့ပဲလုပ်လို့ရတယ်။ ကျွန်တော်မြောက်ဒီမှာပါအကုန်လုံးတိုကျိုမှာအရေးပေါ်ခြေနေကျင်ညာထားတယ်။တိုကျိုနဲ့အနည်းဆုံးခဏကဝါမှာလည်းကျင်ညာထားတယ်။ဟိုဟာထောင်ကျော်နေလို့ကျတာလည်းဒီမှာစပြတ်နေပြီ။အဲဒါကြောင့်ဟိုညာ၈နှစ်ရောကိုပိတ်ကိုင်နေဆိုင်နေပါလေ။အဲဒါကြောင့်စားတောက်ဆိုင်နေဖွင့်နေတာလေ။အရင်မရောက်ပါလား။စားတောက်ဆိုင်နေမှာအရင်ရောက်လို့မပေးထားဘူး။ဟိုကနောက်ပြီးတော့ညာ၈နှစ်ဆိုတာနဲ့စားတောက်ဆိုင်နေ င်လို့တုတ်လို့လည်းမရဘူးလုတ်လည်းတုတ်လည်းမလုတ်ရှိလည်းမရှိဘူးเนาะ TV မှာဖြစ်နေရလေဟိုတိုကျိုမျိုးတွေမှာဘာမှမရှိဘူးဒီ Olympic အတွက်ဒီအားလည်းရပေးထားတာဟိုနောက်ဝက်ပေးထားတာဘာတစ်ခုမှလည်းမရှိရဲ့ပြောဒီတိုင်းပုံမှန်လုတ်တော့ပုံမှန်လုတ်လာလို့ပုံစံအတိုင်းပဲအပြင်မှာတကယ်လက်ရှိဖြစ်နေတဲ့အနေအထားမှာကြတော့တခြားပူလာဒီမှာစာဒီကိုရိုနာကိစ္စကိုပဲအကုန်လုံးပြောနေတာ။ Olympic ဟာမဟုတ်ပဲ။ကိုရိုနာအတွက်စင်ကျင်မှုတွေကဒီဟိုအခုရေးပေါ်ချင်းကြီးချင်းလာထားတဲ့ဟာတွေအဲ့ဒါတွေပြောနေတာ
။ဂူရဂျိန်2020တိုကျို Olympic ပြိုင်ပွဲကိုအားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကပြိုင်ပွဲဝင်အားသားသမား2ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့တဦးကတော့ကျတော်ကစားသမားတထာသူစာနဲ့နောက်တစ်ဦးကတော့တနက်ပြပြိုင်ပွဲကရထွန်းအောင်ဖြစ်ပါတယ်။စနေနေ့ကအမျိုးသား10မီတာ၄ပစ္စတိုပြိုင်ပွဲမှာတော့မြန်မာနိုင်ငံကရထွန်းအောင်ဟာအဆင့်14သာရခဲ့တဲ့အတွက်နောက်တစ်ဆင့်ကိုတက်ခွင့်မရပဲဖြစ်ခဲ့ပါတယ်။အနည်းငယ်နေ့ကတော့ချက်တောင်ပြိုင်ပွဲမှာမြန်မာနိုင်ငံကတထာသူစာဟာပွဲဥရမှာရှုံးနိမ့်သွားခဲ့ပါတယ်။တထာသူစာနဲ့အင်ဒိုနီးရှားကအဆင့်14ရှိတဲ့ Gregoria Mariska ကိုကစားခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားကစားသမားကတထာသူစာကို21မှတ်21မှတ်8မှတ်နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါဇူလိုင်29ရက်အင်္ဂါနေ့ကတော့တထာသူစာဟာဒုတိယပွဲဖြစ်တဲ့ဘယ်လ်ဂျီယံကတန်လျန်းနဲ့ကစားခဲ့ပြီးတော့ဒီပွဲမှာလည်း21မှတ်6မှတ်21မှတ်8မှတ်နဲ့နှစ်ပွဲပြတ်ထပ်ပြီးတော့ရှုံးနိမ့်သွားခဲ့ပါတယ်တထာသူစာဟာဒီပြိုင်ပွဲကိုဝင်ခဲ့တဲ့အတွက်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ဝင်ရောက်ရှင်ပြိုင်တဲ့ပထမဆုံးစက်တောင်ကစားသမားဖြစ်လာခဲ့ပါတယ် ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကြောင့်အာဂါသမားတချို့ကတော့စစ်ကောင်စီလက်အောက်မှာနိုင်ငံကိုယ်စားပြုပြီးမပြိုင်ဖို့ဆုံးဖြတ်တာတွေပြီးခဲ့တဲ့လပိုင်းတွေမှာရှိခဲ့ပါတယ်။ဒါပေမဲ့သထားသူစားကတော့စစ်ကောင်စီလက်အောက်မှာအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဝေဖန်မှုတွေနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပါတယ်ခင်ဗျာ။ ဒီနေ့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေတိရစိတ်ကိုတော့တရုတ်နိုင်ငံကရသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကသနက်ပစ်ကစားသမားကျန်ရန်ကဆယ်မီတာ၄ရိုင်ဖယ်ပြိုင်ပွဲမှာရွှေတိရစိတ်ရခဲ့တာဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိကတော့ဂျပန်နိုင်ငံကဂျူဒိုပြိုင်ပွဲမှာရွှေတိရစိတ်၅ခုပါဝင်ရွှေတိရစိတ်၁၀ခုရပြီးတော့အဆင့်တက်မှာရှိနေပါတယ်။တရုတ်နိုင်ငံကတော့သနက် ပြည်မှာရှူတိုက်တုံးကိုရပြီးတော့အဆင့်6နေရာမှာရှိနေပါတယ်။တင်းနစ်ပြိုင်ပွဲတွေဘက်မှာတော့မြို့သူကြီးဘက်မှာဘူဆွဲဖို့တပေးခံထားတယ်ဂျပန်နိုင်ငံကနာအိုမီအိုဆာကာကတော့တတိယဆက်မှာချိန်နိုင်ငံကမကေတာဗန်ဒူဆိုဘတ်ကိုချောက်တက်6လေးနဲ့မမျှော်လင့်ပဲနှစ်ပွဲပြန့်တဲ့ရှုံးနိမ်သွားခဲ့ပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်။ ရှေ့တောင်အာဆာနိုင်ငံ၏ဘက်ကိုကြည့်ရင်တော့ဖိလစ်ပိုင်နိုင်ငံကဟက်ဒလင်ဒီယက်ကမြို့သမီး55ကီလိုအလေးမှပြိုင်ပွဲမှာရှူတိုက်ရထားပါတယ်။ဒါဟာဖိလစ်ပိုင်နိုင်ငံအတွက်တော့အိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်မှာပထမဆုံးရှူတိုက်စစ်ကူးနိုင်လိုက်တာလည်းဖြစ်ပါတယ်။နောက်ပြန်တိုက်ကွန်ဒိုပြိုင်ပွဲမှာလည်းထိုင်းနိုင်ငံကပနီပတ်ဝမ်ပန်တနာကစ်ကအမျိုးသမီးတိုက်ကွန်ဒို59က
ကိုရနိုင်ရဲ့အားကစားဌာနကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 13,863 ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်က 4,980 ဦးရှိခဲ့ပြီးတော့သေဆုံးသူအရေအတွက်က365ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ဒီကနေ့ညအထိဆိုရင်တော့နိုင်ငံတော်ဝန်ပိုးတွေ့သူစုစုပေါင်းက 28,469 ဦးထိရှိသွားပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့8,210ယောက်ရှိနေပြီဖြစ်ပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းမှုတွေမှာနိုင်ငံတကာအတိုင်းအဝန်းကနေပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတဲ့အကြောင်းကိုလည်းဒီကနေ့ထုတ်စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြပါရှိပါတယ်။ဒေသတွင်းအရှိတောင်အာရှနိုင်ငံတွေရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာနိုင်ငံရဲ့ COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာပုံမပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မနေ့တုန်းကပြောခဲ့တာကိုသတင်းစာတွေမှာဖော်ပြပါရှိတာဖြစ်ပါတယ်ရှင်။ဒါပေမဲ့မြန်မာနိုင်ငံတဝန်းကူးစက်ခံထားရသူလူနာအများပြားဟာဆေးရုံဆေးကန်းနဲ့ COVID စင်တာတွေမှာတက်ပြီးတော့စောင့်ရှောက်မှုခံယူဖို့မရတာကြောင့်နေအိမ်နေမှာပဲကိုနီးကိုအဟန်နဲ့တက်တာပြောက်ကဲအောင်လုပ်နေကြရပါတယ်ရှင်။ကိုဗစ်တတိယလိုင်းအန္တရာယ်ရှိနေတဲ့ခြားကပဲနိုင်ငံတော်ဝန်မှာတော့ဆီယနာသိမ်းမှုစန့်ကျင်တဲ့ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်ဒီကနေ့ရန်ကုန်သင်္ကန်းကျွန်းသူဝနအရက်တွေမှာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကတက္ကသတပိတ်စစ်ကြောင်းထွက်ပြီးတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေကြွေးကြော်ဆန္ဒပြခဲ့ပါတယ်မန္တလေးမြတောင်တပိတ်မှာလည်းဒီဆန္ဒပြခဲ့တယ်လို့မကွေးတိုင်းမြိုင်ကချင်းဖားကန့်တနင်္လာရီတိုင်းကဒဝယ်နဲ့လောင်းလုံတွေမှာလည်းဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်အိန္ဒိယအာဏာပိုင်တွေကထိန်းသိမ်းထားတဲ့မြန်မာနိုင်ငံကထွက်ပြေးခိုလုံနေသူအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့လူခွေရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကထွက်ပြေးလာသူအမျိုးသမီး2ဦးမဏိပူပြည်နယ်မှာထိန်းသိမ်းခံရစဉ်အတွင်းဒီနှစ်ဇွန်လတုန်းကတည်ဆုံခဲ့တဲ့ဖြစ်ရပ်ကိုလည်းစုံစမ်းစစ်ဆေးဖို့ HRW ကတောင်းဆိုလိုက်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့Rob McLean ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program